ဤချင်းနိုင်ငံမှာဆီယနာသိမ်းပြီးဖြုတ်ချခံခဲ့ရတဲ့သမရဟောင်းမိုဟာမက်မော်စီရဲ့ပါတီဖြစ်တဲ့မွတ်စလင်ညီကိုရောမြောက်အဖွဲ့ခေါင်းဆောင်မိုဟာမက်ဘဒီအပါအဝင်အစ္စလာမ်ဘော်ဒီ183ဦးအပေါ်တည်တံချမှတ်ထားတာကိုဤချစ်တရားရုံးတစ်ခုကအတည်ပြုလိုက်ပါတယ်။ပြီးကြတဲ့နှစ်ကမင်းယားခိုင်မှာရဲရရှိတွေကိုတပ်ဖြတ်မှုတပ်ဖို့ကြိုးစားခဲ့မှုဆိုင်ရာဆွဲချက်တွေနဲ့အစောပိုင်းမှာလူ683ဦးကိုတရားရုံးကတည်တံချမှတ်ထားတာပါ။အဲ့ဒီအခင်းဖြစ်တဲ့နေ့ဟာကယ်ရိုမြို့တော်မှာမစ္စတာမော်စီကိုထောက်ခံသူရာပေါင်းများစွာကိုရဲတပ်ဖွဲ့ကပစ်တက်ခဲ့တဲ့တနေ့လေးဖြစ်ပါတယ်။မလာမှာအလင်းစလိုတရားစီရင်ပြီးတည်ရန်ချမှတ်ခဲ့တဲ့ပေါ်နိုင်ငံတကာကဆက်ကျင်ကန့်ကွက်ခဲ့ကြပါတယ်။တရားရုံးရဲ့ကဏ္ဍဦးဆုံးဖြတ်ချက်ကို MFD လို့ခေါ်တဲ့နိုင်ငံရဲ့အမြင့်ဆုံးဘာသာရေးအဏာပိုင်အဖွဲ့စီတင်ပြခဲ့ပြီးတဲ့နောက်ဒီကနေ့တရားရုံးရဲ့အတည်ပြုချက်ထွက်လာတာပါ။ဒီအဆင့်ဟာဖြင့်တည်တံစီရင်ဖို့ရာပထမဆုံးအဆင့်ဖြစ်ပါတယ်။183ဦးကိုတည်ရန်ချမှတ်ခဲ့တဲ့အပြင်4ဦးကိုထောင်ဒဏ်တသက်တကျွန်းနဲ့496ဦးကိုတော့အပြစ်မရှိကြောင်းဆုံးဖြတ်ခဲ့တယ်လို့ရှေ့နေတွေကဒီကနေ့မှပြောပါတယ်။ညီကိုရောမြောက်ဖွဲ့ခေါင်းဆောင်ပါတီဟာတီးခြားမှုတစ်ခုနဲ့လေဒုတိယတည်တံချမှတ်ခံရမယ့်အရေးနဲ့ပြင်ဆိုင်နေရပါတယ်။